လေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာဒီတစ်ပတ်မှာတော့အရင်ပတ်ရဲ့အဆက်လိုပဲပြောပါတော့ဂျပန်နိုင်ငံမှာတိုးတက်တဲ့ပညာရေးစနစ်အကြောင်းကိုပြောရင်းနဲ့ကမ္ဘာကြီးရဲ့အောင်မြင်နေသောနိုင်ငံတွေကပညာရေးစနစ်တွေအကြောင်းကိုဆွေးနွေးကြည့်ဦးမှာပါတခါကြတော့သမီးလေးတယောက်ဟာကျောင်းမှာကျောင်းကဝဲတစ်ခုနဲ့ပတ်သက်ပြီးတော့အမေကိုလာကြွားပါတယ်သမီးကျောင်းကကဝဲမှာပါရပြီဆိုတဲ့ခါကျတော့ဒီထိဘာထူးဆန်းဦးမှာလဲဘာကမှာလဲဆိုတော့အများသိတဲ့ Snow White ပြဆက်ပါကဲ Snow White ပြဆက်ဆိုတော့သမီး Snow White အဖြစ်နဲ့တရုတ်ဆောင်ရမှာပေါ့လို့ပြောတဲ့ခါကျတော့သမီးကနေပြီးတော့ပြုံပြုံကြီးကောင်းခါပြပါတယ်မိမိထင်သားပဲတဲ့မိမိအဲ့လိုပြောတော့မယ်ဆိုတာထင်သားပဲတဲ့ဘာဖြစ်လို့လဲဆိုတော့လူတွေကကိုယ်သားသမီးကိုအဓိကဇက်လိုက်အဓိကဇက်ဆောင်စသဖြင့်ပဲမြင်ကြတာကိုကျွန်တော်တို့စီမှာဒတ္တဂိရိဇက်ကမယ်ရာမဇက်ကမယ်ဆိုတဲ့ခါကျတော့အမျိုးသမီးတယောက်ကိုကူညီတောင်းတဲ့အခါသီရာဒေဝီကမယ်ပဲထင်တယ်လို့ပေါ့သူကနောက်တော့ဒတ္တဂိရိရဲ့ညီမဖြစ်တဲ့ဂံဘီအဖြစ်နဲ့တရုတ်ဆောင်ရပါတယ်အခုလည်းဒီလိုပဲ Snow White ဇက်ထဲမှာတမီးရပါရမယ်ဆိုတော့ဘာလဲဆိုတဲ့ခါမှာတော့ကျွန်တော်တို့အရက်ခေါ်တော့လူချမ်းနေရာကပေါ့အဲ့ဒီ Snow White လေးကိုအနိုင်ကျင့်မဲ့အမျိုးသမီးနေရာကနေပြီးတော့ပါရမှာတဲ့အမေကပြောတယ်တမီးရယ်ဘာဖြစ်လို့စနိုးဝိုင်မဖြစ်ရတာလဲဆိုမှုတ်ဘူးတဲ့အမေတဲ့ဘာဖြစ်လို့အဲ့လိုမေးရတာလဲတဲ့တမီးကကောင်းကောင်းတရုတ်ဆောင်ပါလေတဲ့အေးဒီနင်တရုတ်ဆောင်လေးလေးလူမုန်းလေးလေးဖြစ်မှာပေါ့ဆိုမှုတ်ဘူးလေအမေဒီပြဆက်တမီးတို့ဝိုင်းကြိုးစားရင်ပြဆက်အရန်ကောင်းမယ်လို့ပြောပါတယ်အဲ့ဒီမိခင်ကကျွန်တော်ကိုပြန်ပြောပြတာပါကျွန်မစဉ်းစားတဲ့နီးရကိုသားသမီးဇက်လိုက်ဖြစ်ဖို့ပဲစဉ်းစားနေတာဟုတ်တဲ့တကယ်တော့ဇက်ကောင်းတစ်ခုကိုဖန်တီးတဲ့အထဲမှာသူပါခဲ့တယ်ဆိုတာကိုကျွန်မလက်မခံတတ်သေးဘူးဖြစ်နေတယ်တဲ့ဒါပေမဲ့ကလေးကတော့လက်ခံတတ်နေပြီဘာဖြစ်လို့လဲဆိုတော့အဲ့ဒီကလေးကိုစပြီးတော့ထိတွေ့ဆက်ဆံခဲ့တဲ့ကြောင်းအဲ့ဒီသူ့ပတ်ဝန်းကျင်ကနေပြီးတော့အားလုံးကောင်းပြီးတော့ရလက်ကောင်းတစ်ခုထွက်ရမယ်ဆိုတာကိုသင်ပေးထားတာပါပဲအဲ့ဒီတော့ဒီကလေးကဘလို့နားလည်နေပြီလဲဆိုတော့ဥပမာဂီတသင်ခန်းစာဆိုပါတော့အဲ့ဒီအော်ကက်စထရာခေါ်တဲ့စုပေါင်းတီဝိုင်းပေါ့ကျွန်တော်တို့စီမှာတော့ဒီတယောဝိုင်းကြီးလို့အလွယ်ခေါ်ကြပါတယ်လေမှုတ်ဒူရီယာတွေလည်းပါအမနာစုံနဲ့တန်စုံတီဝိုင်းကြီးပေါ့အဲ့ဒီအထဲမှာပါခြင်းအပြင်သူကတူရိယာတစ်ခုချင်းစီကိုတက်မြောက်တာလောက်ကိုထဲ့မပြောပါဘူးတဲ့ခလေးနားလည်တာကိုရှင်းပြနေတာပါဒီတူရိယာတွေဟာတင်မကြွန့်ကျင်တာနေရမယ်ပေါ့လေတက်ကြတာပါပဲတဲ့ဒါမဲ့ဘယ်လိုစိတ်ကိုရတယ်လဲအဲ့ဒါတော်တော်အရေးကြီးပါတယ်သူကတော့တန်းပြောနိုင်တယ်ခမခလေးပဲဒီလိုလေးတဲ့သမီးတို့ကကိုယ့်အချိန်ကိုကိုသိတယ်လေတဲ့ဘယ်အချိန်ကကိုယ့်အချိန်လဲကိုယ့်အလှဲ့လဲဘယ်အချိန်ကသူများအလှဲ့လဲအဲ့ဒါကိုသိတာပေါ့အော်အဲ့ဒီတော့မှကျွန်တော်တို့လည်းသတိထားမိပါတယ်။အော်ကက်စထရာဆိုတဲ့တန်စုံတီဝိုင်းကြီးတွေဟာတယောက်တည်းတောင်းလျှောက်အားလုံးတန်ပြိုင်တီးနေတာလည်းမဟုတ်တယောက်တစ်လှည့်စီတစ်ဖွဲ့ကိုတစ်လှည့်စီဟာတယောသမားတွေတယောသမားတွေမှာပဲမျိုးစုံပေါ့လေအဲ့ဒီလိုလေမှုတ်ဆိုတော့လေမှုတ်စန်းတရားစသဖြင့်သူ့အလှဲ့ကိုယ့်အလှဲ့ကိုတီးတယ်ဒါမှလောကဘဝတွေရောက်တဲ့အခါမှာကိုကြီးပဲအမြဲတမ်းမလုပ်ရဘူးသူတစ်ပါးကိုအလှဲ့ပေးရတယ်အဲ့ဒီအချိန်မျိုးမှာဘယ်လိုတလေးတစားစောင့်ဆိုင်ရတယ်ဆိုတာလည်းတီးတာပေါ့အဲ့ဒီကနေပြီးတော့မှသူတို့ဟာအားကစားပြိုင်ပွဲတွေမှာလည်းတူးကောင်းနဲ့မရဘူးစုပေါင်းဥဆောင်မှုစုပေါင်းပြီးတော့အောင်မဲခံမှုဆိုတာတွေကိုနားလည်အောင်သင်ပေးတယ်တဲ့ဆိုတော့ရောပညာရက်တွေအားကစားအမှုပညာစသဖြင့်တော့မှဒီကလေးတွေကိုဘာဖို့ပေးထားတယ်လဲဆိုတော့ကျွမ်းကျင်မှုတင်တာမှာကဘယ်လိုစိတ်မျိုးနဲ့ဒီအလုပ်လုပ်ရတယ်လဲဆိုတာကိုသင်ပေးတာပါပဲကြည့်ပါသူတို့စီမှာကလေးတွေအတွက်ပြိုင်ပွဲတွေတူတီးမဟုတ်အစွမ်းပြတဲ့ပွဲတွေလုပ်တိုင်းမှာရုံးပိတ်ရမှာပဲလုပ်ပါတယ်ခင်ဗျဘာဖြစ်လို့လဲလို့မေးတဲ့အခါကျတော့မိဘတွေလာလို့ရအောင်တဲ့။အော်ဒါတော့မိဘမပိုင်ရောဒီကလေးတွေအစွမ်းမရှိတော့ဘူးလားလို့မေးတော့မဟုတ်ပါဘူးတဲ့။ဒီလိုပါတဲ့။မိဘတွေတယောက်မှမပိုင်ရင်လည်းပြဿနာမရှိပါဘူးတဲ့။ဒါပေမဲ့မိဘတွေကအားပေးကျင်တယ်ဆိုလို့လာကြတဲ့အခါမှာရုံးပိတ်ရဲ့မဟုတ်ဘူးဆိုရင်မိဘတွေကမစုံပါဘူး။အဲ့ဒါဆိုရင်အဲ့ဒီမှာပါဝင်ရတဲ့ကလေးတွေရဲ့ခံစားချက်မှာမငြိမ်မမျှဖြစ်မှာဆိုလို့ပါတဲ့။ဆိုတော့သူတို့စီမှာကလေးတွေအပေါ်မှာဂယုစိုက်နိုင်စွာကဘလို့လဲဆိုတာကိုပြေးပြီးတော့မြင်သွားတာပေါ့။ကျွန်တော်အရင်ဘက်ကလည်းပြောပြခဲ့ဦးပါတယ်ပြဇာတ်တပုတ်ပဲကြီးကြီးရုပ်ရှင်ကိုပဲခံစားကာတွန်းမဲ့ဖတ်ဖတ်ပေါ့ကလေးတွေကအပိသကြရင်အမြင်ကိုပြောရတယ်ဆိုတာလေအမြင်ဆိုတာဘာလဲဆိုတော့သူ့ရဲ့ကိုယ်ပိုင်အမြင်ဘယ်သူမှသင်ပေးထားတာမဟုတ်ဘူးဒီအထက်မှာဇက်ဆောင်တွေရဲ့ဇယိုက်တွေကိုလည်းသူဝေဖန်ရတယ်ဇလန်းရဲ့ရည်ရွယ်ချက်ကိုလည်းပြောနိုင်ရတယ်ဆိုတော့သူတို့ရဲ့အမြင်တွေကတာမန်အားဖြင့်ဘယ်ကိစ္စမှဆိုနောက်နောက်ကိုသူတို့ရှုမြင်တတ်လာတယ်သုံးသပ်တတ်လာတယ်ဖြစ်စဉ်တစ်ခုကိုကြားတာနဲ့မြင်တာနဲ့သိတာနဲ့သူတို့ဟာပိုင်းခြားဝေဖန်နိုင်တဲ့အမှုအကျင့်ကောင်းတွေရလာပါတယ်ဒါ ဒါကြောင့်မလို့သူတို့တွေကြီးပြင်းလာတဲ့အခါမှာဘဝထဲမှာဘယ်တော့မှသူတို့များလို့တို့များကိုငေးမောပြီးတော့ပါဇက်ဟပြီးတော့အားကြနေရတာမျိုးပဲနဲ့ကိုယ်တိုင်ဖန်တီးနိုင်သူတွေကိုယ်တိုင်ဆုံးဖြတ်သုံးတိုက်နိုင်သူတွေဖြစ်လာတာပေါ့အကောင်းအဆုတ်ကိုကိုယ်တိုင်ရွေးလာတာပေါ့ကိုယ်တိုင်တာဝန်ခံပြီးတော့ကိုယ်တိုင်အောင်မြင်မှုတွေရယူနိုင်တာပေါ့လို့တွေးမိနေပါတယ်နိုင်ငံတကာကလေးတွေလို့ကျွန်တော်တို့စီကပညာရေးလဲကလေးတွေရဲ့အုံနောက်တွေစွန့်ရင်နဲ့ဆိုရင်ရပါတယ်လို့သာကျွန်တော်ကတော့အားခဲနေမိပါတယ်